တမဦးခင်ကျော်ဟာလမ်းမဲ့တရင်ပတ်ချက်တင်းနေမှာတရုတ်နိုင်ငံကိုနိုင်ငံတော်ဖြည့်ဆင်သွားရောက်မှာဖြစ်ပါတယ်မြန်မာတမရဟာတရုတ်တမရရှီကျင့်ဖြင့်ဖိတ်ကြားချက်အရဧပြီလ6ရက်ကနေ7ရက်နေ့ထိလာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလျူချန်းကတောက်ကြံနေတဲ့တင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်တမရဦးထင်ကျော်ရဲ့တရုတ်နိုင်ငံဖြည့်ဆင်ခြင်းတရုတ်တမရရှိကျင့်တင်လည်းကတခြားတရုတ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တမရဆုံးတွေ့ဆုံခြင်းမှာတရုတ်မြန်မာနိုင်ငံဆက်ဆံရေးတွေအပြင်တခြားနိုင်ငံအကျိုးစီးပွားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လောလောဆယ်သတ်မှတ်ထားတဲ့အစီအစဉ်ထဲမှာတမရဦးထင်ကျော်ဟာဘေကျင်းမြို့အပြင်တခြားနေရာတွေကိုလည်းတွားရောက်လည်ပတ်ဖို့ရှိနေပါတယ်။တမရဦးကျော်တမရဦးထင်ကျော်ရဲ့အခုခေးစဉ်ဟာမြန်မာနိုင်ငံမှာအစိုးရတက်တက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာခေါင်းဆောင်တွေရဲ့ပထမဆုံးအလဲပတ်ခေးစဉ်လည်းဖြစ်ပါတယ်။အခုတမရရဲ့ခေးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့နဲ့နှစ်နိုင်ငံပြည်သူတွေပိုပြီးအကျိုးရှိလာစေဖို့အပြင်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ဆက်ဆံရေးတွေလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပြည်သူအချင်းချင်းကြားဆက်ဆံရေးတွေတိုးလာနိုင်စေမယ်လို့တရုတ်အစိုးရဘက်ကယုံကြည်ထားကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူချန်းကပြောကြားခဲ့ပါတယ်။